ရခိုင်ပြည်နယ်တွင်နိုင်ငံရေးပါတီတွေအနေနဲ့2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေကြရမှာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်ဒေသတွေမှာရွေးကောက်ပွဲလုပ်နိုင်မှာမလားဆိုပြီးစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်ကျွန်မအင်တနာထွန်းပါရခိုင်ပြည်နယ်မှာရွေးကောက်ပွဲအတွက်ရခိုင်မှာအင်အားအကောင်ဆုံးပါတီဖြစ်တဲ့ရခိုင်အမျိုးသားပါတီကအဓိကစပြီးပြင်ဆင်နေပြီဖြစ်ပါတယ်။ဒါပေမဲ့လက်ရှိမှာရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ရွေးကောက်ပွဲကဖြစ်နိုင်မဖြစ်နိုင်မသေချာသေးတဲ့အနေအထားဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အီနုစိန်ကပြောပါတယ်။လက်ရှိမြေပြင်မှာပြည်ပခဖြစ်တဲ့ဒေသတွေအများကြီးရှိနေပြီးတိုက်ခိုက်မှုတွေများနေတာကြောင့်ရွာတွေပြက်ပြီးစစ်ပွဲဆောင်မှုကယ်ဆယ်ရေးစခန်းတွေကိုထွက်ပြေးနေကြရသူတွေများနေသလိုလုံခြုံရေးအခြေအနေဟာရော့ရဲရဲဖြစ်နေတဲ့အတွက်မဲဆန္ဒရှင်တွေမရှိတာမဲယုံတိဆောက်တာစောင့်ကြတာတွေအပါအဝင်ရွေးကောက်ပွဲကိစ္စရပ်တွေကိုဆောင်ရွက်နိုင်မှုခက်ခဲနေတယ်လို့ဒေါက်အီနုစိန်ကဆိုပါတယ်ရွေးကောက်ပွဲမကျင်းပနိုင်လောက်တဲ့မငြိမ်မသက်မှုတွေမဖြစ်အောင်ဆွေးနွေးအဖြေရှာဖို့လုပ်ပေမဲ့မအောင်မြင်ပဲပိုဆိုးွားတဲ့အနေအထားတစ်ခုဖြစ်လာတယ်လို့ဒေါက်အီနုစိန်ကသုံးသပ်ပါတယ်
ရွေးကောက်ပွဲဒါမြန်မာတပြည်လုံးနဲ့တပြည်ကြီးမကျင်းပဘူးဆိုရင်လည်းလက်ရှိအုပ်ချုပ်နေတဲ့အစိုးရဟာကမ္ဘာမှာတိုက်ခါကြရတာဖြစ်သွားပြီဆိုတော့ရွေးကောက်ပွဲမကျင်းပနိုင်လောက်တဲ့မြန်မာတပ်မှုတွေစစ်ပွဲတွေဘာကြောင့်ဖြစ်ရတယ်လဲဆိုတော့နိုင်ငံရေးကိုနိုင်ငံရေးကြီးနဲ့အဖြေရှာဖို့ကျမတို့ဝိုင်းဝန်းအဖြေရှာဖို့နော်ဆောင်ရွက်ကြဖို့ကျမတို့အချင်းချင်းတိုက်တွန်းကြတာလေတစ်နှစ်ကျော်ခဲ့ပါပြီဒါပေမဲ့တစ်ဆဆိုရတဲ့အနေအထားကိုတော့ဗီဒီအနေအထားရတုံ့တက်လို့ရပါတယ်။အဲ့ဒီအချိန်မှာမှကျမတို့ကရွေးကောက်ပွဲကိုအမှန်တကယ်ကျင်းပမယ်မကျင်းပဘူးဆိုတော့မသိရသေးတဲ့အနေအထားမှာတော့အဲကျမတို့ဟာကျင်းပတဲ့ရင်တော့ကျမတို့ရဲ့တင်းဝင်တရှိနေတဲ့ပါတီကြီးရဲ့အနေအထားနိုင်ငံရေးရည်တည်မှုအရာတော့ကျမတို့လုံးဝလုံးထိုက်တာတွေတော့ဆောင်ရွက်ထားပါတယ်။
တဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဒေသမှာအဓိကပြိုင်မဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကိုရွေးကောက်ပွဲကော်မရှင်ကဝင်ရောက်ရှင်ပြိုင်ဖို့ခွင့်ပြုချက်ချမပေးဘူးလို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းက VOA ကိုပြောပါရယ်မွတ်စလင်လူထုကိုအခြေခံတဲ့အဲ့ဒီပါတီဟာ1990ပြည့်နှစ်ရွေးကောက်ပွဲတုန်းကအနိုင်ရကိုယ်စားလှယ်တွေရှိခဲ့ပေမဲ့ပါတီပြန်မှတ်ပုံတင်ပြီး2015ရွေးကောက်ပွဲမှာတော့ဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူးသူတို့ပါတီအနေနဲ့ကိုယ်စားလှယ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေစေပဲလို့ဦးကျော်မင်းကပြောပါရယ်
နိုင်ငံတော်သမ္မတရောနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရောကော်မရှင်ရောသုံးခုစလုံးကိုကျွန်တော်စာရေးထားတဲ့ဒီကိစ္စကျွန်တော်တို့ကိုရှင်းပြဖို့။ဒါဘာတကုံးမှကြောင်းမပြောင်းဘူး။မဲထဲခွင့်လည်းမရဘူး။အရေးခံခွင့်လည်းမရဘူး။ဆန်ကားကနေစားပြီးတော့ဒီအရင်ရွက်ကောက်ပွဲအလုံးမှရတယ်။လွတ်လပ်ရရတဲ့နေ့ကနေ2030အထိရွက်ကောက်ပွဲအလုံးမှကျွန်တော်တို့ဝင်ပြိုင်နေတယ်။မဲထဲနိုင်တယ်နိုင်ငံသားစစ်တီပဲ။နောက်ပိုင်းမှာဆီအစိုးရကကျွန်တော်တို့ကိုနိုင်ငံသားမပေးချင်ဘူးပေါ့ကွာ။ဒါနဲ့မဲထဲခွင့်မပြုဘူး။ဒီရခိုင်ခွင့်လည်းမပြုဘူး။ကျွန်တော်တို့လက်ထက်မှာရှိတာမြို့သားမှတ်ပုံတင်နေပါတယ်အလုံးသိမ်းလိုက်တယ်။ဟာနိုင်ငံသားစီစီရကပြောင်းလဲရင်လည်းထုံမပေးဘူး။
ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဟာ1990ခုနှစ်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းရိန်ဂျာဒေသမှာလွှတ်တော်အမတ်၄နေရာရခဲ့ပြီး2013ခုနှစ်မှာနိုင်ငံရေးပါတီအဖြစ်တရားဝင်ပြန်မှတ်ပုံတင်ခဲ့ပါဗျ။2015ရွေးကောက်ပွဲမှာတော့ကိုစလဲတော်တော်များများဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူး။အာနာယ NLG ပါတီကတော့ရခိုင်ပြည်နယ်နေရာအလုံးနှီးပါရှင်ပြိုင်မှုရှိပေမဲ့ရခိုင်အမျိုးသားပါတီလောက်ဒေသတွင်းမှာလူလူထောက်ခံမှုမရရှိပါဘူးရှင်။ကျမအင်တနာထွန်းမှာရခိုင်ပြည်နယ်ကနေသတင်းပေးပို့တာဖြစ်ပါတယ်။